ထောက်ခံနေတဲ့နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ MNSTInternationalကိုတိုင်းပြည်ကနေထုတ်ဖို့တောင်းဆိုမှုတွေရှိနေတာကြောင့်လက်တွေ့ဆောင်ရွက်ဖို့တင်ဆက်နေကြောင်းထိုင်းဝင်ကြီးချုပ်ပရာယုတ်ချာအိုချာရဲ့အကြံဉာဏ်လက်ထောက်အရာရှိတယောက်ကပြောလိုက်ပါတယ်။AI အဲ့ထွန်းကပြည်ဝေကိုပြောပါတယ်။ထိုင်းပြည်စနစ်နဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုစတင်တဲ့စုပူသူတွေနဲ့AIဖွဲ့ဟာပူးပေါင်းလှုပ်ရှားနေတယ်လို့လည်းသူကပြောပါတယ်။ဒီကနေ့နှစ်2019ခုနှစ်နောက်ပိုင်းတုန်းကဝင်ကြီးချုပ်ပရာယုတ်ယာရုကနှုတ်ထွက်ပေးဖို့နဲ့နောက်ပိုင်းမှာတော့ဘီယင်စနစ်ကနိုင်ငံရေးကိုဩဇာလွှမ်းမိုးမှုမရှိအောင်ပြုပြင်ကြောင်းလည်းဘူးအချက်ဆက်ချက်တောင်းဆိုဆန္ဒပ ဖယ်ထားဖို့ရည်ရွယ်တဲ့အခြေခံဥပဒေကိုချိုးဖောက်တဲ့လုပ်ရည်အဖြစ်မကြာသေးခင်ကပဲဆုံးဖြတ်ခဲ့တာပါ။ AI ဖွဲ့ကတော့တရားရုံးဆုံးဖြတ်ချက်ဟာလွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေအတွက် NDA ကြီးမားတဲ့လုပ်ရည်အဖြစ်ဝေဖန်ခဲ့ပါတယ်။